ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တပ်မတော်ကြားဖြစ်နေတဲ့တိုက်ပွဲတွေတွင် AA ကနှစ်လကျော်ကြာဖမ်းဆီးထားတဲ့စစ်သုံးဘက်တွေကတပ်ကြီးပိုင်းတပ်ချက်နှစ်ဦးကိုဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။အခုလိုစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကို AA ကပြန်လွှတ်ပေးတဲ့အချိန်မှာပဲမြေပုံမြို့နယ်ဘက်မှာတော့တိုက်ပွဲတွေအကျဉ်းထဖြစ်နေတဲ့အကြောင်းအပြည့်စုံကို VOA သတင်းတောက်ကိုတက်နိုင်ကမင်းများတင်ပြထားပါတယ်ရှင်။
ပြည်ထောင်စု2019နိုဝင်ဘာလအတွင်းကပလောဝမြို့နယ်ပကာဝကျေးရွာရဲ့အနောက်တောင်ဘက်ကမတ်ဆောင်တောင်တန်းပေါ်မှာအဲအဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ပေါ်ခဲ့ပြီးတိုက်ပွဲတွင်ဖမ်းဆီးရထားတဲ့တပ်မတော်သား73ဦးထဲကတပ်ကြီးပိုင်းတပ်တန်းဦးကိုစခိုင်းလက်နက်ကန်အဲအဖွဲ့ကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။သူတို့ကကျန်းမာရေးမကောင်းသူတွေဖြစ်တာကြောင့်မိသားစုတွေနဲ့အတူတူနေထိုင်ရန်လူသားချင်းစာနာထောက်ထားတဲ့အနေနဲ့ပြန်လွှတ်ပေးလိုက်ရတာဖြစ်ပြီးကျန်တဲ့သူတွေကိုတော့ဆက်လက်ထိန်းသိမ်းထားမှာဖြစ်တယ်လို့အဲအကျော်ခွင့်ရခိုင်ဒုက္ခကပြောပါတယ်။
တို့ဒီသူတို့ကိုကျွန်တော်တို့လှပ်ပေးရတဲ့အဓိကဒီရည်ရွယ်ချက်ကတော့ဩဒီလူတွေကနေပြီးတော့ဒီစံမရေးလေးမကောင်းဘူးအဲလေးကြည့်ပြီဆိုတော့ဒါလူသားချင်းစာနာတဲ့အနေနဲ့နော်သူတို့ရဲ့မိသားစုတွေနဲ့ကောင်းမှုမှပြန်လေခုံစည်းနိုင်ဖို့အတွက်ကျွန်တော်တို့လှပ်ပေးလိုက်တာဖြစ်တယ်။တို့သူတို့ကိုခရီးသည်အဖြစ်လက်ဆက်ကျွန်တော်ဒီမြန်မာတောင်းကို5000ကျပ်ပေးလိုက်တာပေါ့နော်တရားကို5000။ဟိုနောက်ကျန်တဲ့ဒီလူတွေပေါ့နော်ဒီကျွန်တော်တို့ထိန်းသိမ်းထားတဲ့ဒီစစ်သုံးပါးလေပေါ့နော်စစ်ဖက်နဲ့ဆိုင်တဲ့သူတွေကိုတော့ကျွန်တော်တို့ဆက်ပြီးတော့ထိန်းသိမ်းထားဖို့ရှိတယ်။
သူတို့တို့ကိုဒီကနေ့နေ့လယ်ပိုင်းကပလောဝမြို့နယ်ကင်းတလင်းကျေးရွာမှာရှိတဲ့ရမင်းရဖတ်တွေစီကိုလွှတ်ပေးခဲ့တာဖြစ်ပြီးပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ကလည်းနှစ်လကျော်ကြာဖမ်းဆီးထိန်းသိမ်းထားတဲ့ရှင်းပြနယ်မြို့သားလက်တော်မှဦးဝေတင်းကိုအေအေဖွဲ့ကပြန်လွှတ်ပေးခဲ့တာလည်းဖြစ်ပါတယ်။အခုလိုအေအေဖွဲ့ကဖမ်းဆီးထားတဲ့စစ်ဆေးဆိုင်ရာတာဝန်ရှိသူတွေကိုလွှတ်ပေးနေတဲ့တချိန်တည်းမှာပဲမြေပုံမြို့နယ်တွင်းမှာဆိုးရတက်နေတဲ့အဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပေါ်နေပြီးနှစ်ဖက်အကြဆုံးများတယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။တို့ဒီနေ့ဇန်နဝါရီလ21ရက်နေ့မှာလည်းပဲမနေ့ကနေ့လာကစားပြီးတော့မှဒီဟိုနှစ်ဖက်အပြန်လာဟိုတိုက်ပွဲပြင်းထန်နေတာရှိတယ်။အဲအဲ့ဒီမှာဒီရန်သူဘက်ကတော့သူတို့လည်းနေကြီးပြစ်ကူအများအများသုံးပြီးတော့မှသူတို့သုံးစစ်နေတာပြ။ဆိုတော့ဒီကျွန်တော်တို့ဘက်ကလည်းပဲအဲ့ဒီမှာဟိုရန်သူတွေကကျွန်တော်တို့ကန်နေပြစ်နေတာ။ဆိုတော့တိုက်ပွဲကတော့ဒီနေ့မှလည်းပဲဟိုအပြင်းထန်ဖြစ်နေတယ်လို့ပြောလို့ရတယ်။မြေပုံမျိုးနဲ့ထိမှဖြစ်နေတာ။မနေ့ကလည်းအဲ့ဒီမြေပုံမျိုးနဲ့ထိမှဒီဖြစ်တာဒီနေ့လည်းမြေပုံမျိုးနဲ့ထိမှဖြစ်တယ်။ဒီနေ့မှတော့ဒီဘလောက်မျိုးနဲ့ထိမှလည်းတိုက်ပွဲတွေကတော့ရှိတယ်ဗျ။ဒါပေမဲ့အသေးစိတ်တော့ကျွန်တော်ကြည့်ရအောင်
ရခိုင်ပြည်နယ်တွင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွင်းမှာတပ်မတော်ဖက်ကရဲတပ်ပြည်သူတွေကိုဖမ်းဆီးထားတာတွေရှိသလိုရခိုင်လက်နက်ကိုင်အဖွဲ့ဖက်ကလည်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးထားပါတယ်။တပ်မတော်ဖက်ကဖမ်းဆီးထားတဲ့ရဲတပ်တွေကိုပြန်လည်လွှတ်ပေးမယ်ဆိုပါကအဲအဖွဲ့ဖက်ကဖမ်းဆီးထားတဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်လည်လွှတ်ပေးမယ်ဆိုပြီးတော့စစ်တုံးပန်းချင်းလေးတွေကိုအဲဖက်ကလည်းကန့်လန့်ထားပေးမယ်။တပ်မတော်ဖက်ကတော့အကြမ်းဖက်အဖွဲ့နဲ့လေးလေစရာအကြောင်းရှိဘူးဆိုပြီးတော့ပြောဆိုထားပါတယ်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆန်းခွာထွက်ပြေးနေကြတဲ့ဒေသခံစုဝေးဒုက္ခတွေဥယျာဉ်ဟာလည်းတသိန်း6000ကျော်ချိရှိလာပြီးဖြစ်တယ်လို့စေတီချောင်းတွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုစည်ရုံး RC ကထုတ်ပြန်ထားပါတယ်